ိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်စီးပွားရေးကျဆင်းမှုတွေကနေကမ္ဘာတဝန်းကတန်းနေချေတဲ့ကလေးငယ်တွေအထမလောကခိုင်းစင်မှုအန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ဂျွန်လတ်ဆက်နှစ်ကမ္ဘာကလေးလုံသားအသုံးပြုမှုတိုက်ဖျက်ရေးနေမှာကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်20ကျော်ကစပြီးရော့ကျလာတဲ့ကလေးလုံသားအသုံးပြုမှုဟာ94တန်းအထိရောက်လာခဲ့ပြီးမှအခုနောက်ဆုံး7တန်းအရကမ္ဘာတစ်လောကလေးလုံသားအသုံးပြုမှုတန်ပေါင်း152တန်းဖြစ်နေတာတွေ့ရတယ်လို့ ILO ကမ္ဘာအလုံသမားအဖွဲ့နဲ့ UNICEF အဖွဲ့တို့ပူးတွဲရေးသားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကာယောဂါကြောင့်ကျောင်းတွေပိတ်ထားရကနေကလေးများပြားအလုတ်ခွင်ကိုရောက်နေရတယ်လို့အစီရင်ခံစာရေးသားသူ ILO အကြီးအကဲသုတေသနမှူး Lorenzo Guarcello ကပြောပါတယ်
။ Family are sending children to sell in the street.
မိသားစုဝင်တွေကကလေးငယ်တွေကိုလမ်းတွေပေါ်လှုပ်ပြီးအစားအသောက်တွေပန်းတွေရောင်းခိုင်းနေကြတာဖြစ်ပြီးကလေးတွေအတွက်အန္တရာယ်ရှိတဲ့အခြေအနေနဲ့ကြုံရတယ်လို့ပြောသွားတာပါ။အာဖရိကဒေသတွေမှာကလေးလုံသား82တန်းလောက်နဲ့အများဆုံးဖြစ်နေတာတွေ့ရပြီးဒီကလေးငယ်တွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုထားတာပါ။